to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂတ်စ်လ1ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းထိုင်းရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေ့ဆက်ရမယ့်သတင်းတွေမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့မနေ့ကကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ကြံခွင့်ဆဲတွေအပြန်အလှန်ထိုးနှက်ကြပါတယ်။ရခိုင်ပြည်နယ်ချက်တဲနဲ့ပတ်သက်လို့စိုးရိမ်ကြောင်းနဲ့ရရှိပြည်လည်နယ်ဝိုင်းဝန်းကျိုးဘမှုဩစတြေးလျနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူကြီးညာပြီးသွားမှာပါ။
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကိုမျိုးသားရေးဝါဒီတူကတရားဆွဲဆိုလိုက်တဲ့အမှုကိုတရားရုံးကပယ်ချလိုက်တာနဲ့ပတ်သက်ပြီ
းဘာဒီပယ်ချမှာပဲလေတာမတ်ကြီးကဒီနမကိလို့ခွင့်ရတာတာမတ်ကြီးနဲ့တွဲပြီးဆွဲတယ်ဆိုတော့တရားရုံးကလက်ခံလို့မရဘူးတာမတ်တာမတ်ကိလို့ခွင့်ရထားတဲ့လူနဲ့တွဲပြီးဆွဲလို့မရဘူးလေအဲ့ဒါပဲအဓိကသားပဲ
တရားလတော်ရှင်းနေဦးကြီးမြင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုကြားခင်မှာနားဆင်ရမှာပါဒါပြင်စေပတိပခါတွေဖြစ်နေတဲ့နေရာတွေမှာလက်နက်ကိုင်ဖွဲ့တွေနဲ့အနေနဲ့ကလင်းငယ်တွေပေါ်မှာညှဉ်းပန်းနှိပ်စက်တာတွေကိုချက်ချင်းရပ်တန့်ဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးနေကြတော့တပ်ဖွဲ့ရဲ့ရင်နံတိုက်ခိုက်ခံရတဲ့အကြောင်းပါဝင်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနဲ့ရိုဟင်ဂျာတွေအပါအဝင်လူ90ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
2020 American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေရတဲ့ Democratic Party ကိုယ်စားလှယ်တွေရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ဟာပါတီရင်းကပြန်ဖက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးပွဲအတွင်းအပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မဲ့အကြောင်း Michigan ပြည်နယ် Detroit မြို့က Democrat ကိုယ်စားလှယ်လောင်းနေရဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောခဲ့တာပါ။ဒါမှလည်းပြန်ပြန်အမျိုးသမီးကိုယ်စားလှယ်ကမလာဟဲရစ်ဒီသတင်းပတ်တဲ့အဆိုပြုခဲ့တဲ့ကျမ်းမာရေးဆက်ချမှုအစီအစဉ်ဟာရှုပ်ထွေးတယ်လို့ယူဆတဲ့အကြောင်းဒုသမ္မတဟောင်းကပြောရမှာတော့စကားစစ်ထိုးပွဲတွင်သူမင်းမှရှိနေတဲ့ကယ်လီဖိုးနီးယားပြည်နယ်ထက်လက်တော်မဟဲရစ်ကဖတ်မချီလို့နားမလည်တာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ထက်လက်တော်မဟဲရစ်နဲ့သမ္မတလောင်းယူဝဲမှာရှေ့တန်းရောက်နေတဲ့ကိုယ်စားလှယ်တချို့ကလူလာနေတယ်လို့အဆိုရကကျမ်းမာရေးဆက်ချမှုစနစ်ကိုကင်တွယ်မဲ့အစီအစဉ်တွေကိုတော့ဒုသမ္မတဟောင်းကစန့်ကျင်ထားပြီးသမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကဥပမာကဲလို့ထင်ရှားခဲ့တဲ့ဖုန်းနှုတ်တတဲ့ကျမ်းမာရေးဆက်ရှောက်မှုစနစ်ကိုပုံမှန်ကောင်းမွန်ပြင်ဆင်ပြီးကျင့်သုံးရေးကိုဒုသမ္မတဟောင်းကထောက်ခံနေတာပ
ါ။ Ebola virus ကူးစက်မှုတွေတကြောပြန်ဖြစ်ပွားနေတဲ့ Congo Democratic သမ္မတနိုင်ငံနယ်စပ်မြို့ဖြစ်တဲ့ Goma မှာတတိယမြောက်ရောဂါကူးစက်သူတူကိုအတည်ပြုခဲ့ပြီးတဲ့နောက်အင်းနီဂျန်ရော်ဝါဒါနိုင်ငံကနယ်စပ်ကိုပိတ်လိုက်ပါတယ်။လူပေါင်းတသန်းလောက်နေထိုင်ပြီးနေ့စဉ်လူပေါင်းထောင်တောင်းချီနေဇက်ကိုခြေလျင်ဖြတ်ကျော်နေတဲ့ရော်ဝါဒါနိုင်ငံကီဆန်ကြီးမြို့ကနေဇက်ကိတ်ကိုပိတ်လိုက်ကြောင်းပြပရေးရာဝန်ကြီးအိုလီဗာငူဟွန်ဂီရေဟီကပြောဆိုလိုက်တာပါရဝါနာအစိုးရရဲ့ဆုံးဖြတ်ချက်ဟာကွန်ဂိုနိုင်ငံကိုသွားမဲ့သူတွေကိုကန့်တတ်တာတွေနေဆက်တွေကိုပိတ်ပစ်တာမျိုးတွေမလုပ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တိုက်တွန်းချက်နဲ့တော့ဆန့်ကျင်နေပါတယ်ကွန်ဂိုအစိုးရတာဝန်ရှိသူတွေကတော့ Ebola virus ကူးစက်ခံရပြီးတဲ့နောက်ဒီသတင်းပတ်အစောပိုင်းမှာပဲသေဆုံးသွားတဲ့အမျိုးသားတဦးရဲ့သမီးဖြစ်သူဟာရောဂါလက္ခဏာတွေပြသနေကြောင်းအတည်ပြုပါတယ်။သေဆုံးသူအမျိုးသားဟာအီတူရီပြည်နယ်ကျေးလက်ဒေသကဂုံမမြို့ကိုရောက်လာပြီးရက်အနည်းငယ်အကြာမှာပဲရောဂါလက္ခဏာကိုစစ်စစ်တွေ့ရှိခဲ့ရတာပါ။ဒီလာစားပိုင်းမှာလည်းဂုံမမြို့ကိုဘတ်စကားနဲ့ရောက်လာတဲ့ခရီးယန်တင်းအုပ်ဆရာတဦးမှာရောဂါကူးစက်နေတာစစ်စစ်တွေ့ရှိခဲ့ပြီးတဲ့နောက်သေဆုံးသွားခဲ့ရတာကအီတူရီပြည်နယ်မှာအီဘိုလာကူးစက်နေကြောင်းနဲ့ပဋိပက္ခတွေကြုံနေရတဲ့မြောက်ပိုင်းကိဘူပြည်နယ်မှာနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကကြေညာခဲ့ရပါတယ်
။ယမန်နိုင်ငံတောင်ပိုင်းအေရင်စိတ်ခမ်းမြို့ကဆေးပြာခန္ဓာတစ်ခုကိုသဘုံနေဒီနေ့ပက်ထင်းတံမစန်တုံးနဲ့ဖြစ်ကတ်ခဲ့တယ်လို့တစ်ချိန်တည်းမှာပဲမြို့ရင်းကနောက်ထပ်တစ်နေရာမှာရက်စကန်တစ်ခုကိုအသေးခံပုံကွက်တက်ခတ်မှုတွေလည်းကြုံခဲ့ရပါတယ်။တက်ခတ်မှုတွေအတွင်းသေဆုံးသူ51ယောက်ထိရှိခဲ့ပြီးဒါဇင်နဲ့ချီတန်ရတဲ့အကြောင်းလဲတာဝန်ရှိသူတွေကိုကူကပြီး AP သတင်းကဖော်ပြခဲ့တာပါ။မစ်ဆိုင်တုံးနဲ့တက်ခတ်မှုကြောင့်လူ40တက်မနဲ့သေဆုံးကြောင်းကျန်းမာရေးတာဝန်ရှိသူတယောက်ကပြောပါတယ်။ RS Server များပြည်တော်စု UAE ကိုတစ်ဆာခံတပ်ဖွဲ့တွေကစီးပြာခန္ဓာတွေပြင်ဆင်နေချိန်မှာမစ်ဆိုင်တုံးနဲ့အပြစ်ခံခဲ့ရတာပါ။ယမန်နိုင်ငံကနိုင်ငံတကာအသိမပြုဆွေးရကိုစန့်ကျင်တွန်းလှန်နေပြီးအီရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီသဘုံတွေကိုတိုက်နေတဲ့စော်ရီဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေမှာ UAE ပူးပေါင်းပါဝင်နေတာဖြစ်ပါတယ်။ဟူသီသဘုံပြောခွင့်ရသူကတော့တလပ်ပြပက်တင်တဲ့မစ်ဆိုင်တုံးနဲ့စီးပြာခန္ဓာကိုပြစ်ခတ်ခဲ့တဲ့အကြောင်း website ကနေပြောဆိုထားပါတယ်။ ပြည်ဆောင်သူတွေထဲမှာတော့ယူရီကအားပေးထောက်ခံထားတဲ့တမူမိုနီယာယာဖီပါဝင်တဲ့အကြောင်းလဲလွန်ယူရရှိသူကိုကူကပီအပီတင်းကဖော်ပြပါတယ်အဘူယာမာမာလို့လဲလူစီများတဲ့တမူဟာစီးပြခန္ဓာတွေမင်းငုံပြောနေတော့ပြစ်ခတ်ခံရတယ်လို့လဲဆိုပါတယ်ဒီမတိုင်ခင်နိုင်ပိုင်းလူမှာပဲအိုမာအယ်မော့ခ်တာရက်ကွက်ကယက်စကန်ကူမှာရက်တဖို့နေလူစစ်တဲ့အချိန်မှာပဲကားစင်းဘတ်ကားစင်းနဲ့မော်တော်ဆိုင်ကယ်30မှာဖောက်ခွဲပစ္စည်းတက်ဆင်ပြီးတက်ခတ်ခံရတဲ့အကြောင်းလဲရက်တဖို့အစ်မြင့်ရရှိသူကပြောဆိုခဲ့ပါတယ်
အီရန်နိုင်ငံသားယဝင်ကြီးအပေါ်အမေရိကန်ပြည်ထောင်စုကတာခအရေးယူလိုက်တဲ့ကိစ္စဟာကလေးဆန်နဲ့လောက်ရဖြစ်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။တိုတင်ကန့်သက်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလို့ကြောင်းပြောဆိုနေပေမဲ့သူတို့နိုင်ငံသားယဝင်ကြီးကိုတော့တာခအရေးယူလိုက်တယ်လို့ရုပ်သံကတဆင့်ပြောကြားတဲ့မင်းကွန်းထဲမှာအီရန်သမ္မတကထည့်သွင်းပြောကြားခဲ့တာပါ။အီရန်နိုင်ငံသားယဝင်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်အပေါ်အရေးယူတာခမူဟာလောရိုးလို့ဆင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထွက်မဆိုးရအဖွဲ့အကြီးအကဲတူကပြောပါတယ်ဝန်ကြီးစာရဲဖာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအထူးပြင်မှတ်ထားအရေးယူတဲ့နိုင်ငံသားတွေနဲ့ပိတ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေစီးရင်တဲ့မကြသေးခင်ကပဲထည့်သွင်းလိုက်တဲ့အီရန်ကောင်းဆောင်အယာတိုလာအလီခါမီနီရဲ့ကိုစားဒါမှမဟုတ်ကိုစားအသွင်လှုပ်ဆောင်ပေးနေတယ်လို့အရေးယူတန်ခတ်မှုချမှတ်တဲ့သမ္မတရဲ့အမိန့်စာထဲမှာဆွဆွဲထားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းအမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြီးပြသလိုက်တာဖြစ်တယ်လို့ပြောပါတယ်သူ့အနေနဲ့အီရန်နိုင်ငံရဲ့ပြင်ပမှာအကျိုးစီးပွားနဲ့ပိုင်ဆိုင်မှုရှိမနေတဲ့အတွက်အမေရိကန်ရဲ့တန်ခတ်အရေးယူမှုကသူနဲ့သူ့မိသားစုအပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ဝန်ကြီးဇာရီဖ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9300များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနက်မီတာ190 kHz 1505မှနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ချက်တင်းနယ်ပတ်သက်လို့ဆိုရင်လည်းကြောင်းနဲ့ရရှိပြည်လည်နယ်ဟာဝန်ဝင်ကြိုးပမ်းကြဖို့ထိုင်းနိုင်ငံဗကောက်မြို့ကအရှိတော်အရှက်နိုင်ငံများအသင်းအာဆီယံနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံသားဝင်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State. We are committed to working with Myanmar, with Bangladesh, with ASEAN.
ရခိုင်ပြည်နယ်ကအခြေအနေပေါ်ဆိုရင်ကြောင်းနောက်ပြဿနာအတွက်ရရှိဖြေရှာနိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကြိုးပမ်းသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးမရစ်ပိန်ကပြောဆိုသွားတာပါအာဆီယံစည်းဝေးလေးမှာတော့ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိရှိောင်းသွားတဲ့တိုင်းနယ်ချီရဝင်ကြတွေနေရပြန်နေတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာဆွေကတော့ရဝင်ကြဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ပြည်သမဂ္ဂအေဂျင်စီနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါ။အာဆီယံဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဟာလည်းတန်တမာနေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားလှယ်ဖွဲ့မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြည်လည်လက်ခံရေးအတွက်မြန်မာဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့တဲ့အကြောင်းလည်းမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။
နောက်ကိုရီးယားအနေနဲ့နျူကလ িয়ার အရေးဆွေးနွေးတဲ့ဇာခဝိုင်းကိုပြန်တက်လာလိမ့်မယ်လို့မျိုးလင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။နောက်ကိုရီးယားကသတင်းပတ်တပတ်အတွင်းဒုတိယအကြိမ်မြောက်ပဲထင်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးနိုင်ပိုင်းအကြာမှာအဲ့လိုပြောကြားလိုက်တာပါ။ဒုံးကျည်ပြစ်လွတ်နိုင်တဲ့စနစ်အစ်စ်ကိုနောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကပြုံးပြီးကြည့်ရှုနေတဲ့အရုပ်ပုံကိုအစိုးရပိုင်း KET သတင်းမှာကြာသပတေးနေ့ကဖော်ပြခဲ့ပါတယ်။ဒုံးကျည်ပြစ်လွတ်နိုင်တဲ့စနစ်အများအပြားရှိနေခြင်းကတောင်ကိုရီးယားနဲ့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပစ်ခတ်နိုင်တဲ့အရေးအချင်းမြင့်တက်လာမယ်လို့အစိုးရပိုင်းသတင်းဌာနတစ်ခုဖြစ်တဲ့ KCN တွေကပြောပါတယ်။ဗိုလ်ထုနေ့ကပြစ်လွတ်တဲ့စမ်းသပ်မှုဟာတာတိုပြစ်ဒုံးကျည်တွေဖြစ်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာထိုင်းနိုင်ငံသားရဲ့ဝန်ကြီးတွန်ပရာမုတ်ဒွီနိုင်းနဲ့ပြစ်လွတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပွန်ပေယိုကိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကြောင့်သတင်းထုတ်တွေကမေးခဲ့တာပါ။အမေရိကန်ဘက်ကတော့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ဆဖို့အချိန်မရွေးအဆင်သင့်ဖြစ်နေကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်။အစောပိုင်းကတော့ဆွေးနွေးမှုတွေပြန်မဆခင်အကြုံညီတိုင်းဆွေးနွေးမှုတွေပြုလုပ်ဖို့လိုကြောင်းဝန်ကြီးပွန်ပေယိုကပြောကြားခဲ့တာပါ။
မြောက်ကိုရီးယားရဲ့နောက်ဆုံးချိန်မစ်ဆိုင်းတုံးစမ်းသပ်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ကြားဂရုပြုထားတာတွေကိုချိုးဖောက်ရမယောက်ကြောင့်အမေရိကန်မျိုးသားလွန်ညွန့်ရေးအချံပေးပုဂ္ဂိုလ်ဂျွန်ဘော်ဒန်ကပြောလိုက်ပါတယ်။တိုက်ချင်းပြစ်ပက်ထင်းတဲ့မစ်ဆိုင်းတုံးတွေနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားသဘောတူထားတာတွေကိုအခုနောက်ဆုံးစမ်းသပ်မှုတွေကချိုးဖောက်ရမယောက်ကြောင့် Fox သတင်းဌာနနဲ့မြန်မာနိုင်ငံတွင်မနေ့ကပဲပြောခဲ့တာပါ။ဒါပေမဲ့လက်တွေ့ကျတဲ့တန်တပန်ရေးဆွေးနွေးမှုတွေနျူကလ িয়ার ကင်းစင်ရေးအလုပ်ဖွဲ့ဆွေးနွေးမှုတွေဘယ်ချိန်စနိုင်မလဲဆိုတာကတော့မျိုးထုတ်ဖို့လိုတဲ့အကြောင်းလဲပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကဇွန်လ30ရက်နေ့မှာတော့ကစင်သစ်ရှိနေတဲ့အကြောင်းပြောဆိုထားတဲ့အတွက်အမေရိကန်ဘက်ကစောင့်ဆိုင်းနေတဲ့အကြောင်းလဲအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘော်တန်ကပြောဆိုခဲ့တာပါ။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မထွန်းနိုင်ဖြစ်နေတဲ့ချိန်မှာမြောက်ကိုရီးယားကမနေ့တုန်းကပဲတာလုံပြစ်မစ်ဆိုင်းတုံးနှစ်စင်းကိုပစ်လွတ်ခဲ့တာပါ။အ
ဲခေတ်အဖွဲ့ခေါင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့သားဟာအမေရိကန်ရဲ့ပံ့ပိုးမှုနဲ့အကြမ်းဖက်နေနေတဲ့စစ်စီရေးအတွင်းသေဆုံးသွားပဲရှိအောင်သတင်းတွေမှာဖော်ပြပါရယ်အသက်30ကျော်အရွယ်ဟမ်ဇာ ဘင်လာဒင်သေဆုံးသွားတဲ့အကြောင်းကိုတော့အမည်မဖော်လိုတဲ့အစိုးရအရာရှိတွေကဗုဒ္ဓထုတ်နေမှာပြောကြောင်း MBC သတင်းကပထမဆုံးစတင်ကြေညာခဲ့တာပါအဲဒီနောက် The New York Times ကသားဖြစ်သူဘင်လာဒင်ဟာလွန်ခဲ့တဲ့နှစ်ကအမေရိကန်နဲ့ပါဝင်ပတ်သက်ခဲ့တဲ့စစ်စီရေးအတွင်းသေဆုံးခဲ့တယ်လို့ဖော်ပြပါရယ်ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကသူသေဆုံးကြောင်းတိတိကျကျအတိမပြုတ်နိုင်သေးသလိုအသေးစိတ်ပြောကြားလာမျိုးမရှိခဲ့ပါဘူးဟမ်ဇာ ဘင်လာဒင်ကိုအသေးဒါမှမဟုတ်ဖမ်းဆီးပို့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာတစ်သန်းစုချီးမြှင့်မဲ့အကြောင်းအမေရိကန်ကကြေညာထားပါတယ်9/11 လို့ခေါ်ကြတဲ့2001စက်တင်ဘာ17ရက်နေ့ကနယူးယောက်ကမ္ဘာကုန်သွယ်ရေးအဆောက်အုံတစ်ခုကို၄နဲ့တိုက်ပြီးဖောက်ခွဲဖျက်ဆီးခြင်းတုန်းကဘင်လာဒင်သားဖား2ဦးအတူရှိနေခဲ့ကြတာပါပါကစ္စတန်နိုင်ငံအဘော်ဒါဘက်မှာအိုဆာမင်ဘင်လာဒင်ကိုဖမ်းဆီးမိခြင်းကတင်းစီရမိတဲ့စာရွက်တွေထဲမှာသားဖြစ်သူကိုသူ့ရဲ့ရဆက်ခံဖို့ငယ်စဉ်ကတည်းကလေ့ကျင့်ပေးခဲ့ကြအောင်ရေးသားထားတာတွေ့ရပါတယ
်နောက်ဆုံးရမှာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်ကြားပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေနဲ့စီစဉ်တွေကိုကျွန်တော်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကစပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရင်းဆုံးတော့ရန်ကုန်မြို့ American တန်ရုံကိုတရားစွဲရတဲ့ဆိုင်တဲ့တဲ့ရင်တပုတ်ကိုပြောပြကြပါမယ်ရန်ကုန်အမေရိကန်တန်ယုံကသူ့လူမှုကွန်ရက်မှာတင်ခဲ့တဲ့ပုံတပုံနဲ့ပတ်သက်လို့အမျိုးသားရေးဝါဒီဆရာတော်ဦးကတရားရုံးမှာတိုက်ရိုက်တရားစွဲဆိုတဲ့အမှုမှာတရားရုံးကလက်မခံဘဲပယ်ချလိုက်ပါတယ်ဒီမှုတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗီဒီယိုသတင်းနောက်ကိုထောင်ခန့်ကအပြည့်စုံကိုမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပုံပကြီကားကိုမျက်နှာအုပ်နှာခေါင်းစည်းပုံနဲ့တင်ခဲ့ပြီလို့အမျိုးသားရေးဝါဒီဆရာတော်တပါးဖြစ်တဲ့မကွေးကျောင်းဆရာတော်ဥပမောခါကတန်မကြီးပါဝင်ပကြီရေးဆွဲသူနဲ့လူမှုကွန်ရက်စာမျက်နှာပုံမှာတင်တဲ့လူတွေကိုသာသနာညှိနှိုင်းဆွေးမှုပုံမှနဲ့တရားစွဲဆိုဖို့ကမာရွတ်တရားရုံးကိုဥတိုက်လျှောက်ခဲ့ပါတယ်။တရားစွဲဆိုဖို့တရားရုံးကိုဥတိုက်လျှောက်ပေမဲ့ဥတိုက်လျှောက်ထားမှုကိုတရားသူကြီးကလက်မခံပါဘူး။တရားရုံးကအခုလိုပယ်ချလိုက်တာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးကြီးမစ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဟုတ်ဒီပယ်ချမှာပဲလေ။တန်မကြီးကဒီကနေ့မှကင်းလို့ခွင့်ရတာတန်မကြီးနဲ့တွဲပြီးဆွဲတယ်ဆိုတော့တရားရုံးကလက်ခံလို့မရဘူး။ဒါကလည်းတန်မကြီးလို့ခွင့်ရထားတဲ့လူနဲ့တွဲပြီးဆွဲလို့မရဘူးလေ။အဲ့ဒါပဲအဓိကဒါပဲ။တန်မကြီးနဲ့တွဲဆွဲတဲ့ဥစ္စာဘယ်လိုနည်းဆိုလက်ခံနေကြအောင်တန်မကြီးလို့ခွင့်လေ။အဲ့လောက်တော့နာဟိုဟာပေါ့ဆွဲတဲ့လူကြီးကသူ့တွေကိုလေးလာမှာပေါ့နော်။အဲ့လိုငါလှုပ်ပြီးရောเออไอ้หลุนเอาไปย่อซะนูอ่ะတော့ပြောဘူးလေဥပဒေနဲ့မညီဘူးပေါ့เนาะဒါတော့ပဲရတာပါเน
า
ะ
ဥဒေလျှောက်ထားနေပတ်သက်လို့တရားရုံးကပတ်လိုက်တဲ့ပေါ်မကွေးကြောင်းတဲ့ဆရာတော်ကအခုလို့မင်ကြပါတယ
်အမှုမဲ့မပေါ်ပါဘူးတဲ့မပေါ်ပါလို့ပေါ်လိုက်တဲ့ဟဲ့ဒီတော့ထင်ရှားနေတာပုံကြီးကိုမပေါ်ပါဘူးလားဒီတဲ့ထင်ရှားတာဘာရှိသေးလဲလို့မေးတဲ့အခါမှာတရားသူကြီးကအထက်တရားရုံးများသူတက်ပါလို့ပြီးတော့ပြောလိုက်တယ်
ဒါအပြင်ဆရာတော်ဥပမောကဘက်ကတော့အထက်တရားရုံးတွေကိုတက်မှာမဟုတ်ဘူးလို့လည်းဆိုပါသေးတယ်အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံစာမျက်နှာမှာမြန်မာလူငယ်တွေရဲ့အတန်ကိုပေါ်ကျူးလာတဲ့အင်ဆိုင်ရောက်အမိရပကြီးပြပွဲကြီးညာမှာဗုဒ္ဓရုပ်ပွားတော်ပုံမှာနှာခေါင်းစည်းပုံတင်ပြီးလို့အခုလိုတရားရုံးဥတိုက်လျှောက်ထားခံရတာဖြစ်ပါတယ်တင်ပြီးမကြခင်မှာပဲဝေဖန်ကန့်ကွက်မှုတွေကြောင့်တန်ယုံဘက်ကဓာတ်ပုံကိုပြန်ဖြုတ်သွားပါတယ် မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရကတော့ဘာသာသနာကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်ကြောင့်မဟုတ်ပဲတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖော်ထုတ်ပေးတာဖြစ်တယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလည်း Vigasto ဘားဆိုင်မှာဗုဒ္ဓရေဘွားတော်ပုံမှန်ငကြက်တက်တဲ့ပုံနဲ့ကျင်ယာမိလို့ဆိုင်မန်နေဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှူးကိုသာသနာညှဉ်းနှံစီမှုပုံမှန်ပြင်ဒေသနာအမိန့်ကိုဖောက်ဖျက်ကျူးလွန်နေဆိုပြီးတရားဆက်ဆိုခံခဲ့ရပြီးတော့ထောင်နဲ့2နှစ်နဲ့6လအမိန့်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ။
ဒီတွင်တော့ကိုထောင်ခံပြောပြတော့ဖြစ်ပါတယ်အခုတစ်ခါတော့ကလေးတငယ်ခွင့်ရင်းနဲ့ဆိုင်တဲ့တင်းတပုတ်ကိုပြောပြကြပါတယ်မြန်မာတမတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့မြန်မာနိုင်ငံအတွင်းစီးပွားရေးပခါတွေဖြစ်နေတဲ့ဒေသတွေမှာကလေးငယ်တွေပေါ်ကျန်းဖတ်ညှဉ်းပန်းနှိပ်စက်မှုအားလုံးကိုချက်ချင်းရတံဖို့နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသတွေကကလေးတွေပေါ်မှာအကျန်းဖတ်မှုကျူးလွန်သူမှန်သမျှဘယ်သူကမဆိုအပြစ်ပေးအရေးယူဘို့ကိုကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့ပုံမှာမြန်မာလူခွင့်ရေးနဲ့ကလေးတငယ်လူခွင့်ရေးလှုပ်ရှားသူတွေဘက်ကချူဆိုလိုက်ကြပါတယ်ကလေးစစ်သားစုဆောင်မှုပါဝင်ဖန်ဆီးစစ်စေးအေးအေးယူမှုတွေကိုလုံးဝရပ်တန့်ပေးဖို့ကလေးတွေကိုဥပဒေအရလုံခြုံကာကွယ်ပေးဖို့ကလေးတငယ်လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုတော့မဆုမွန်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဇူလိုင်လ30ရက်နေ့အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလုပ်အဖွဲ့ရဲ့38ကြိမ်မြောက်အစည်းအဝေးကနေမြန်မာနိုင်ငံတွင်းကစိုးရိမ်ပွဲရာအခြေအနေမှာရှိနေတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်အကြမ်းဖက်ခံရမှုတွေလုံးဝအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုကုလလုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုမျိုးကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်အပေါ်မှာမြန်မာနိုင်ငံတွင်းကလေးတငယ်အခွင့်အရေးဆိုင်ရာလှုပ်ရှားတောင်းဆိုဆောင်ရွက်နေတဲ့လူခွေလှုပ်ရှားသူတွေဘက်ကကြိုးစိုးထောက်ခံကြောင်းမြမလူခွေလှုပ်ရှားသူတို့ဦးဖြစ်တဲ့ညီမြချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မြူမင်းက VOA မြန်မာပိုင်းကိုပြောပါတယ
်မြမနိုင်ငံရဲ့ကလေးသူငယ်ချင်းလေးအထူးဖြင့်လက်နက်ကင်ပြိပကတွေမှာရှိတဲ့ကလေးနဲ့ချင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကျွန်တော်တို့အမြဲတမ်းတင်နေတာတွေ့ရပါတယ်အများစုကပါတွေ့ရတယ်ဆိုတော့လက်နက်ကင်ပြိပကတွေမှာဖြစ်တဲ့ကလေးတွေပုံမှာတက်ဖြတ်မှုတွေနောက်တစ်ခါနှိပ်စက်မှုတွေဒါတွေဆက်လက်ရှိနေသေးတယ်ဆိုတဲ့အချက်ကတွေ့ရတယ်အဲ့တော့သူတို့အနေနဲ့ကတော့ဒါကိုသူတို့တီးတက်ပို့ပြီးတော့ကာကွယ်ပေးဖို့အတွက်တောင်းဆိုတာအမှန်တော့ဖြစ်တင်ပါတယ်။ဒါကြောင့်လဲဆိုတော့လက်နက်ကိုက်ပြိပခါတွေဖြစ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ဒေသတွေမှာကျွန်တော်တို့ကလေးတွေအထူးသဖြင့်အရက်သားကလေးတွေတိုက်ဆုံမှုတွေလာသားကလေးတွေထိတိုက်ဆုံမှုတွေဖြစ်နေတယ်။ပထုချီဆန်းကြောင့်ပဲဖြစ်ဖြစ်ပြိပခါတွေမှာကလေးတွေတိုက်ဆုံမှုမဖြစ်အောင်အမှုဆောင်ရှောက်ဖို့လိုတာကိုမိမောင်းထူပြလိုက်တာဖြစ်ပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်ဘက်မှာပေါ့နော်အထူးဒီဖမ်းဆီးမှုတွေရှိလာတဲ့ချိန်မှာတချို့သောရွေတွေက18နှစ်အောက်ကလေးတွေပါဝင်နေရတွေ့ရတယ်အဲ့တော့ဒီဟာမျိုးတွေကျွန်တော်ကြည့်မယ်ဆိုရင်လက်နက်ကင်ပြိပက္ခအတွင်းမှာရှိတဲ့ကလေးတွေဘဝကမလုံခြုံဘူးအဲ့ဒီကိစ္စကိုအစိုးရကဟိုပုံမှုပြီးတော့လှုပ်ဆောင်တင်ဖို့အတွက်တိုက်တွန်းထားတယ်ဒါကိုအလေးထားလှုပ်ဆောင်မှုလိုအပ်ပါတယ
်တိုက်ပွဲတွေဖြစ်နေစေတိုင်းရင်းဒေသကကလေးတွေအပေါ်မှာပြင်းထန်ဆိုးဝါးလွန်းလာတဲ့အကြမ်းဖက်မှုကျူးလွန်သူမှန်သမျှမိသူကိုမဆိုးအပြစ်ပေးအရေးယူဖို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံတွင်းကလေးတငယ်တွေအပေါ်ကျူးလွန်မှုတွေကိုတကယ်ပဲဥပဒေကြောင့်အရေးယူအပြစ်ပေးနိုင်ပါပြီလားဆိုတာကိုလည်းဥအောင်မျိုးမင်းကအခုလိုပြောပြပါတယ
်အခုမကြာမီကပြဋ္ဌာန်းလိုက်တဲ့ကလေးသူငယ်ဆိုင်ရာခွေဥရီထဲမှာဆိုရင်လက်နက်ကင်ပြိပက္ခတွင်မှာကလေးတွေပေါ်မှာအကြမ်းဖက်မှုကိုဘယ်သူပဲကျူးလွန်ကျူးလွန်အရေးယူရမယ်ဆိုတာပါပိသားဖြစ်ပါတယ်ဒါကအရင်တော့ကမပါခဲ့တဲ့တက်မှန်ပြီးတော့တိုးတက်လာတဲ့အတွက်တိုးတက်မှုတစ်ခုလို့ပြောလို့ရတယ်ဒါပေမဲ့ဥပဒေကအခုတည်းကနေရာတိုင်းမှာနေပြည်တော်ကိုအသက်ဝင်လုပ်ချင်မှုမရှိသေးဘူးပြီးတော့အရေးယူမှုအပိုင်းမှာရှိတဲ့အခါမှာကျွန်တော်တို့တိုင်းပြည်မှာ impunity လို့ခေါ်တဲ့အပြစ်ရှိတဲ့သူတွေကအပြစ်ပေးကံမထီပဲနဲ့လွမြောက်နေတဲ့ရင်ကျေးမှုကြီးရှိနေတယ်ခွန်ပြအထူးသဖြင့်လက်နက်ကင်ပြိပက္ခတွင်မှာစစ်တပ်တွေကနေကျူးလွန်လို့ရှိရင်ဒီမှုတွေကိုထိထိရောက်အရေးမယူပဲနဲ့ဟိုလွမြောက်နေတဲ့ဟာတွေရှိသေးတဲ့အတွက်ဥပဒေကရှိပေမဲ့လက်တွေမှာအရေးယူဖို့အတွက်ခက်ခဲအများကြီးရှိနေတယ်တက်မလို့တာဝန်ရှိတဲ့သူတွေကိုအရေးယူပါတယ်ဆိုတော့ကိန်းကန်းတွေနေထွက်လာတယ်ဒါပေမဲ့ဘယ်လိုမျိုးအရေးယူလဲသူတို့တွေကဘယ်လိုအရေးယူလဲဆိုတာကိုကျွန်တော်တိတိကျကျမသိဘူးအဲ့တော့တက်မတော်ပိုင်းကပြောကောင်းပြောနိုင်ပါတယ်သူတို့အရေးယူပါတယ်ဒါနဲ့ပတ်သက်ပြီးတော့ဟိုကိုင်းတွဲဆောင်ရွက်မှုတွေရှိပါတယ်ဆိုပေမဲ့ဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိကိုထိထိရောက်အရေးယူလဲဆိုတာကျွန်တော်တာမန်အရက်သားတွေ ပြီးလောက်တဲ့အနေအထားမျိုးမရှိသေးဘူးအဲ့ဒါကကျွန်တော်တို့ဆိုရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ
်အထူးသဖြင့်စည်ရေးပြိပခါတွေအတွင်းကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေတဲ့ကလေးစစ်သားစုဆောင်းအုံပြုတ်မှုကဒီနှစ်ပိုင်းနေထဲမှာရော့ကျသွားတယ်လို့ဆိုနိုင်ပေမဲ့ကလေးစစ်သားစုဆောင်းမှုကလုံးဝပပျောက်သွားတဲ့အနေအထားမရှိသေးတာကတော့စိုးရင်စရာဖြစ်နေတော့မယ်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမတ်မတ်တောင်းဆိုလှုပ်ရှားခဲ့သူတဦးလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ်
ကလေးစစ်သားအသုံးပြုနေပတ်သက်ရင်တော့ဒီစစ်တပ်ကအရင်တုန်းကလို့ကျွန်တော်တို့ဟိုစေခိုင်းတာတွေသွတ်သွင်းတာတွေဒီအတင်းအကျပ်ဖမ်းဆီးလုဆောင်တာတွေညှော့သွားတာရှိပါတယ်ဒါပေမဲ့ကလေးစစ်သားအသုံးပြုမှုဟာစစ်တပ်တစ်ဖက်တည်းကျွန်တော်ကြည့်လို့မရပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတွင်းမှာကလေးစစ်သားအသုံးပြုမှုရှိလို့ရှိရင်လည်းနိုင်ငံကကလေးစစ်သားအသုံးပြုရလို့ဆွဆွဲခံရပါတယ
်။မနေ့ပြန်တောက်ကြနေဩဂုတ်လ2ရက်နေ့လုံခြုံရေးကောင်စီမှာတော့ကလေးများနဲ့လက်နက်ကိုင်ပြိပခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်ရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်မှာတကပွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာအခုတခါတော့ရခိုင်ပြည်နယ်မှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်အောင်ပလကြီးရွာကြားမောင်တော်မြို့နယ်သွားတဲ့လမ်းပေါ်မှာဒီနေ့ဩဂတ်လ1ရက်နေ့မနက်7:00လောက်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့နေသားဆောင်ရဲတပ်ဖွဲ့ရင်နှန်းတိုက်ခိုက်ခံရတယ်လို့တပ်မတော်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်။ဒါကရခိုင်လက်နက်ကိုင်အဖွဲ့ AA ကြောင့်လို့တပ်မတော်ဘက်ကပြောထားပေမဲ့ AA ဘက်ကဆက်သွယ်လို့မရခဲ့တာကြောင့်အတည်မပြုနိုင်ခဲ့ပါဘူး။ဒီကြောင့်ပြည်သူစုံကတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်တက်ကမေးမြန်းပြီးတော့ပြောထားပါတယ်ခင်ဗျာ။
ဒီနေ့ရခိုင်ပြည်နယ်မောင်တော်သွားရဲ့ကားလမ်းမပေါ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရင်တန်းတိုက်ခိုက်ခံရပါတယ်။ဒီတိုက်ခိုက်မှုကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကလုပ်တာလို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။မော်နဲ့ကျောက်ပန်းလူကြားကားလမ်းမပေါ်မှာဖြစ်တာပြောပါတယ်။မနက်ကတော့ရှင်းသာလောလောကဖြစ်တယ်။တပ်မတော်ရင်တန်းမဟုတ်ပါဘူး။ကျွန်တော်ဒီနေကြားဆောင်ရဲတပ်ဖွဲ့တွေတခုကျွန်တော်တက်လဲလဲတာလည်းရှိပါလား။အလဲလဲတဲ့ကားတွေနဲ့လဲနေတာဖြစ်ပါတယ်ဗျ။အဲ့မှာကျွန်တော်တို့မိုင်းဆွဲခံလို့ပြရပါတယ်။အဲကျွန်တော်တို့ပြရတဲ့တော့ EE ကလုတ်တယ်လို့လည်းပြရပါတယ်။အဲ့မှာတော့ဟိုထိခိုက်ဒဏ်ရာရှိမှုတော့မရှိဘူး။ကားတစ်စင်းတော့အများကြီးပြည့်စုံသွားပါတယ
်။ဒါနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင် EE တပ်ဖွဲ့ကို VOA ကဆက်သွယ်လို့မရခဲ့ရကြောင်းတိကျအတည်ပြုလို့တော့မရနိုင်ခဲ့ပါဘူး။မနေ့ကလည်းမြောက်ဦးပုံသားကျွန်းကြောက်တော်မင်းပြမြို့နယ်တွေကနေရာ6ခုမှာတိုက်ပွဲကြီးဖြစ်ခဲ့ပါတယ်။ဘူးတိတောင်မြို့နယ်အရှိတ်ဘက်မှာတိုက်ပွဲကြီးပြင်းထန်လာနေပြီး ICRC နဲ့ပူးတက်လှုပ်ဆောင်နေတဲ့ရခိုင်ကြက်ချင်းတွေလူငယ်တွေဟာတက်ကြီးရွယ်ဦးတွေကိုကယ်ထုတ်ခဲ့ရတယ်လို့ဘူးတိတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။ ICRC အဖွဲ့တွေအဲဒီလူတွေကိုပေါ်ယူတဲ့အခါညော်သေးကိုဝင်လို့မရဘူးလို့ပြောတယ်သူတို့ကလေ။အပြေကနေရတယ်ဆိုတော့လမ်းလျှောက်လာတဲ့လူတွေကိုသူတို့ခေါ်ယူလာတယ်။နှစ်ယောက်ကျင်ခဲ့တယ်ပေါ့နော်။ညော်သေးမှာကတက်တည်ရှိတယ်အဲ့ဒါကြောင့်သူတို့ဒီနှစ်ယောက်ကိုထားခဲ့ရတာပ
ါဇူလိုင်30ရက်ကရသေးတောင်မကြီးချောင်းကြီးရွာဘက်မှာမိုင်းနှလုံးပေါက်ခဲ့တယ်လို့ဇူလိုင်31ရက်မနေ့ကလည်းပုံသားကျွန်းမြို့နယ်ရန်ကုန်စစ်တွေကားလမ်းမပေါ်မှာဘုံနှလုံးပေါက်ခဲ့သေးပါတယ်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲကြီးကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဆောင်ဦးရေဟာထပ်ပြီးတိုးလာနေပြီး9000ကျော်လောက်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်
ဖြစ်ရတဲ့နောက်ကိုဇော်ထက်ပြောပြသွားတာဖြစ်ပါတယ်။မကြခင်မှာတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။ထိုင်းမလေးရှားနယ်စပ်ကဆုံခလာခရိုင်စတောင်းမြို့နယ်ဘန်ကလန်မြို့နယ်ထဲမှာလူကုန်ကူးသူတွေစွန့်ပစ်သွားတဲ့ရ ेंजर 19ဦးနဲ့မြန်မာ28ဦးအလုံးပေါင်းလူ50နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကဇူလိုင်လ30ရက်နေ့နဲ့31ရက်နေ့တွေကအဲ့လိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အပြေဆုံးကိုတော့ထိုင်းချေဆိုင်သတင်းတော့မဲမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာမလေးရှားနိုင်ငံတဲကိုခိုးဝင်ဖို့ကြိုးစားတဲ့ရိုဟင်ဂျာနဲ့မြန်မာ50ခန့်ကိုထိုင်းအာဏာပိုင်တွေကအဖွဲ့အစုံနဲ့ပူးပေါင်းဖမ်းဆီးခဲ့တာပါ။စတောင်မြို့နယ်နဲ့ဗန်ကလန်မြို့နယ်ထဲမှာဖမ်းမိတဲ့အခြေအနေတွေကိုတော့ရွှေပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဟတ်ရိုင်မြို့နယ်တာဝန်ခံဥပရီကအခုလိုပြောပြပါဗျ
။ကျွန်တော်ဒီစတောင်ဒီစတောင်မြို့နယ်မှာပေါ့စတောင်မြို့နယ်မှာဖမ်းတာမှာဟုတ်ကဲ့။ညလာကတော့ဒီကနေ့အမျိုးသမီးကတရားအမျိုးသားကဆစ်ရှက်ရပေါ့အကုန်လုံးဆစ်ကိုရဟုတ်ကဲ့။သူတို့ကဒီပွေးစားကနေပြီးတော့တိုးထင်းမှာတင်းထားတဲ့အရှင်ကာလာပေါ့မှာတိုးထင်းမှာမမိနေဟုတ်ကဲ့။ဗန်ကလန်မှာအင်းနေကအခုနဲ့ခဏရောက်မှာအခုနေကြမှာဟုတ်ကျွန်တော်မြန်မာနိုင်ငံသားတွေပဲဟုတ်ကဲ့အခုနေကြတဖွဲ့မြန်မာနိုင်ငံသားတဖွဲ့ဟုတ်ကဲ့
အခုဖမ်းဆီးမှုတွေအတွင်းထပ်ပြေးဖို့ကြိုးစားခဲ့တာကြောင့်လူတွေကိုမှောက်ရဲ့အနေထားအိတ်ခိုင်းပြီးစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာလို့လဲဆိုပါတယ
်ကျိုးမယ်ဆိုတော့အကောကဒီအဖွဲ့ပေါင်းစုပေါ့မှရင်စစ်တပ်ရောကျွန်တော်တို့ဒီရေးတွေရောအကုန်လုံးဒီလာဝကနဲ့ပေါင်းပြီးတော့သူတို့ဖမ်းတာများတယ်ဟုတ်ကဲ့ တကယ်လို့သူတို့မတန်ခါဘူးဆိုလို့ရှိရင်ဆွဲပြေးမှာကြောက်လို့ပေါ့နော်သူတို့ကနေပြီးတော့အဲ့မှာလူတွေကနေလို့သူတို့ကအိုက်ခိုင်းတာပေါ့အမရဲ့အပူစာမျိုးတွေပေါ့တချို့ကြလေဆိုလို့ရှိသူတို့ကဒီအဝိုက်အဲ့ဒီကိုအကုန်လုံးမှွေတာလေမူရဲစေဝါတွေပါတယ်ပါလာအဲ့လိုမျိုးတွေပေါ့သဆုံးတရားဖြစ်လို့ရှိရင်သူတို့ခုခံကာကွယ်မှာကြောက်လို့သူတို့ကအဲ့လိုမျိုးအခိုင်အတာရှိတယ်မှာဟုတ်ကဲ့
ထိုင်းမလေးနယ်စပ်မှာတစ်နှစ်အတွင်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာ 9,000 ကျော်ရှိနေကြောင်းဂျွန်လအတွင်းကထိုင်းနိုင်ငံပိုင်တွေကထုတ်ပြန်ခဲ့ပါတယ်အခုဆိုရင်ဇူလိုင်လတလထဲမှာပဲမလေးရှားနယ်စပ်မှာဖမ်းမိတဲ့လူဦးရေ 1,000 ကျော်ရှိလာပြီဖြစ်ကြောင်းအလို့သမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းမလေးနယ်စပ်မှာအဖမ်းအဆီးတွေများနေပေမဲ့လူကုန်ကူးမှုတွေကဇက်တိုက်ရှိနေစေဖြစ်တယ်လို့ထိုင်းမလေးနယ်စပ်ကအထုတ်စခန်းနေမှာလဲမြန်မာနိုင်ငံကထွက်ပြေးလာသူတွေအလို့ကန်ရှာဖွေဖို့လာကြသူတွေနဲ့ပြည့်နေပြီလို့လဲအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရင်ကျင်းမှုအမွေအနှစ်စည်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြည်လဲတည်မြဲရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းချတဟဇာတဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။တော်ရရှင်နေနေနဲ့ကျွန်တော်တို့ရဲ့ diary line season မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ချင်ပါတယ်ခင်ဗျာ view ကနေခြားသာရင်းနေညာပိုင်းမြန်မာဘာသာ season တွေကိုည10:00 အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ American တရုတ်ကုမ္ပဏီနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်း American ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားပြုလုပ်တဲ့ကုမ္ပဏီဆွေးနွေးပွဲတွေဟာပုံမှန်လင်းလင်းနဲ့အပြည့်သဘောဆောင်ခဲ့တယ်လို့တစ်ဖက်စလုံးကပြောခဲ့ပြီးတော့ဒီဆွေးနွေးပွဲတွေကိုတော့နောက်တစ်ကြိမ်ထပ်လုပ်ဖို့ရွှေ့ဆိုင်းလိုက်ပါတယ်ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့မချေနဲ့တာတွေကတော့နှစ်ဖက်စလုံးမှာရှိနေသေးပါ view သတင်းတော့ Latisa Hope ရဲ့တဲ့လောကိုကိုသားညုံကပြောပြပေးမှာဖြစ်ပါရဲ့ဗျာ
တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမြို့ဖြစ်တဲ့ရှန်ဟိုင်းမှာကျင်းပခဲ့တဲ့ဒီဆွေးနွေးပွဲတွေကိုတော့သဘောတူညီချက်တိတိပပဘာမှမရပဲကနဲ့ပြီးခဲ့တဲ့ဗိုလ်တော်ဦးကြီးကအဆုံးသတ်ခဲ့ပါတယ်ဒါပေမဲ့လည်းနှစ်ဖက်ကြားမှာတိုးတက်မှုတွေရှိခဲ့ပြီးတော့ဆွေးနွေးပွဲကိုနောက်တစ်ကြိမ်စက်တင်ဘာလထဲမှာထပ်လုပ်ဖို့သဘောတူခဲ့ကြတယ်လို့ညှိနှိုင်းရေးမှုတွေကတော့ပြောပါတယ်တရုတ်ဘက်ကသူ့ရဲ့လူလာချက်တွေကိုရဖို့အချိန်ဆွဲလုပ်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကတော့ဆွဆွဲထားပါတယ်ဒါကြောင့်လည်းပဲလာမယ့်2020သမရယူကောက်ပွဲမတိုင်ခင်မှာစွန့်နှိမ့်မှုတွေအဆုံးမတက်နိုင်ဘူးဆိုရင်တော့တရုတ်ပေါ်မှာပို့ပြီးတော့ပြင်းထန်တဲ့ကုန်သွယ်ရေးအကန့်အသတ်တွေလုပ်မယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစွန့်နှိမ့်ပွဲတွေမစခင်ကတည်းကသတိပေးခဲ့ပါတယ
်ကျွန်တော်ရှုံးရင်တို့ကြိုက်မှာပေါ့
တရုတ်အနေနဲ့ဘယ်ဖိအားကိုမှအလျှော့ပေးမှာမဟုတ်ဘူးလို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတော့တုံ့ပြန်ခဲ့ပါတယ
်ကိုယ်တိုင်ကဖျားနာနေခြင်းသူများကိုဆေးတောက်ဖို့ပြောနေတာမျိုးကအလုံးမဟုတ်ပါဘူးအခုကုံတွယ်ရင်းညှိနှိုင်းမှုတွေမှာအမေရိကန်အနေနဲ့စိတ်စေတနာပါပါရိုးရိုးသားသားရှိဖို့လိုပါတယ်
။ပြီးခဲ့တဲ့လတုန်းကဝါရှင်တန်ဒီစီမှာနှစ်ဖက်တွေ့ဆုံပြီးတော့မအောင်မမြင်ဖြစ်ခဲ့ရတဲ့နောက်အခုရှန်ဟိုင်းမှာနှစ်ဖက်ပထမဆုံးအကြိမ်ပြန်တွေ့တာဖြစ်ပါတယ်။အမေရိကန်ကုစလေဖွဲ့ကတော့ကုံတွယ်ရင်းအထူးကုစလေရောဘတ်လိုက်တဇန်နဲ့ဗန်နိုင်းဝန်ကြီးစတီဗင်မနျူချင်းတို့ဥဆောင်ပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘက်ကဝယ်ယူဖို့သူတို့ကညှိနှိုင်းပါတယ်။တစ်ဖက်မှာတော့တရုတ်သွင်းကုန်တွေအပေါ်မှာအမေရိကန်ဘက်ကအခွန်လျှော့ဖို့တရုတ်ဘက်ကလိုလားနေပါတယ်။ဘရန်ဘတ်ဂျင်းနီမြို့နယ်မှုဘန်ရဲ့စီးပွားရေးပညာရှင်ဟိုဂယ်ရှမစ်ဒင်းကတော့နှစ်ဖက်ကြားမှာလင်းလင်းမြန်မြန်သဘောတူညီချက်တရရမယ်လို့မမျှော်လင့်ဘူးလို့ဆိုပါတယ
် Das die Unsicherheit die dieser Streit hervorruft
အခုအငင်းပွားမှုကနေအနာဂတ်ကုန်သွယ်ရေးကိစ္စတွေအပေါ်ရက်ခတ်မှုတွေဟာတရုတ်နဲ့အမေရိကန်အတွက်တင်တာမကပါဘူးတကမ္ဘာလုံးမှာရှိတဲ့လုပ်ငန်းတွေကိုပါအခြေခံအဖြစ်ရက်ခတ်မှုရှိမှာပါအခုဂျာမနီမှာကုန်သွယ်ရေးပိုင်းတစုံတရာအားနည်းသွားတာဒီအကျိုးဆက်ပါပဲ
အမေရိကန်ရဲ့တရုတ်ကြားမှာတစ်ဖက်နဲ့တစ်ဖက်သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံနဲ့ချီအခွန်တွေတိုးကောက်လာတာကြောင့်နှစ်နိုင်ငံကြားမှာအငြင်းပွားနေမှုဟာတစ်နှစ်ကျော်ကြာလာခဲ့ပါပြီ။ဒါဟာကမ္ဘာကုန်သွယ်ရေးနဲ့ဗန်ဒါရီဈေးကွက်တွေကိုပါရိုက်ခတ်မှုရှိလာတယ်လို့ဆိုရမှာပါခင်ဗျာ
။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့ခူသားညုံပြောပြသွားတာဖြစ်ပါတယ်။ VOA ကနေကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ကျမကြီးကန္နာမြမကြီး30ချက်နဲ့တိုင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ။
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂတ်စ်လ1ရက်ခြားသာပြည်နေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမဲ့စီစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းထုတ်လွှင့်ပေးမဲ့သတင်းစီစဉ်တွေထဲမှာတော့အပတ်စဉ်ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
အရင်ပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအရှေ့မေရှင်းဌာနထုတ်ပေးတဲ့ဟာပဲအဲ့ဒါကိုတရားမဝင်ဘူးဆိုပြီးတော့တို့ဒီတိုင်းအတင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ဒီကြောင့်ကိုတော့ပတ်စင်တိုင်းသတင်းလောစီစဉ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ဒီအပတ်စဉ်ချမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ H1N1 ရာသီဒုတ်ကွေးကြောင့်တည်ဆုံးမှုကြောင့်တင်ပြထားပါတယ်H1N1 ကြောင့်တည်ဆုံးရသူတွေစီးရင်ဒီနှစ်ပိုထွက်လာပေမဲ့အများစုကတည်ဆုံးမှုအနေနဲ့များတဲ့သူတွေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်။ဘသူတွေကအခုလိုတည်ဆုံးမှုအနေနဲ့များကြပြီးသူတို့ကိုဒီလိုရောဂါမဖြစ်အောင်နဲ့ဖြစ်လာရင်လည်းတည်ဆုံးမှုနဲ့အောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ဒီကြောင့်ကလေးထုကုနဲ့စိတ်တက်ကတို့တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှုပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคคลีทุกุเสี่ยวเวินจีปามอคดอกเตอร์ซอเวินครับเราจะดู H1N1 โลขอได้ยาดีตกวยบ่เสี่ยเนาะอะห่าจองที่ตีซ้องอะไรตูก็ดีเน่มาตะชาหนิดิแท้อะหมายจีมะลาเลยสุบิรออสิงคันซาดิถั่วลาได้คามาอะทุทิเพียงอู้สุยินดา80นีบาหลอกชีบีบ่เนาะไอ้คาจารอเมมาตะနိုင်ငံလုံးนีบาหลอกบ่ชินเนี่ยชั้นอชิยาล้วยลุผิดနေได้เฉยมาตีซ้องหมู่อะหมายซ้องอะแลยางกุนลุမျိုးจีมาผิดแต่คาจารอตลอดเมมๆกะสุยินจาราโอ่ตุ่ยอ่ะบาเลยเสี่ยไอ้คาจารอဒီနှစ်မှာအခုလိုဖြစ်လာတာကဘာကြောင့်ဖြစ်ရပြီးတော့အခုအနေထားကဘယ်လောက်ထိဆုံးရလဲဆရာ
မှန်တော့တကွေးကတော့ရာသီတကွေးကနှစ်တိုင်းဖြစ်တာပါဒီနှစ်မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဘာကြောင့်မလဲအခွေရဲ့ဆာရဆာရနေရဆိုရင်လူကြီးတွေကတစ်နှစ်မှာ900ခန့်တော့100ခန့်တော့ရာသီတကွေးကူးဆက်ခံရပါတယ်ကလေးဆိုလို့ရှိရင်20ခန့်တော့30ခန့်တော့ရာသီတကွေးကူးဆက်ခံရပါတယ်အရာသီတကွေးဆိုတာမျိုးစုံပေါ့လေ H1N1 ဖြစ်ရင်ပြင်မဲ့ H2N1 ဖြစ်ရင်ပြင်မဲ့သမီးအပြင်ဒီရာသီတကွေးကနှစ်တိုင်းဖြစ်လို့ကြပါအခုနောက်ပိုင်းမှာတော့ပို့ပြီးတော့သတိထားမိလာတာပို့ပြီးစစ်ဆေးမိတာကြောင့်လို့ယူဆပါတယ်နောက်ဖြစ်တဲ့လူကအများစုမှာဟိုစစ်ဆေးတာကလည်းနည်းနည်းပို့ပြီးတော့ဆိုးတဲ့လူတွေကိုသတ်ဖြစ်တယ်လို့ထင်ပါတယ်ဒါကြောင့်လည်းဒေတာတော့ပုံများနေတာပါဥပမာ350မှာ80ပြည်တယ်ဆိုရင်နောက်တစ်ယောက်တည်းလို့ဖြစ်နေတာပါနော်အမှန်တော့တကွေးလက္ခဏာရှိတဲ့လူအများစုကိုဆက်လိုက်ရင်တော်တော်များများ positive ဖြစ်လို့ရှင်တော့လေဒေတာနှုန်းကကလေးစားတွက်လို့ရှိရင်ရော့သွားမှာပေါ့ကျွန်တော်မစိုးရဘူးလို့ပြောတာမဟုတ်ပါဘူးဒါပေမဲ့ထူးခြားပြီးစိုးရင်ကကောင်းတဲ့အခြေအနေလို့တော့မယူဆဘူ
းဟုတ်ကဲ့ဆရာအဓိကဆိုလိုတာကတော့ဟိုနှစ်စဉ်နှစ်တိုင်းဖြစ်ပြီးတော့သိဆုံးရတဲ့အနေအထားပမာဏရာဂိုင်းတို့အတွေ့မှာပဲရှိတယ်ပေါ့ဆရာနော်ဒီနှစ်မှာတော့ဟိုလူနည်းနည်းကို10မီတာနဲ့အဲပို10မီတာချောင်းပေါ့နော်အဲ့တော့ဒီဖြစ်တဲ့သူနဲ့သိတဲ့သူရာဂိုင်းတို့တွက်ကြည့်လိုက်ညားသလို
ဖြစ်တဲ့လူတိုင်းကိုသွေးကျွန်တော်မစစ်နိုင်ဘူးလေသူကွေးလက္ခဏာရှိတဲ့လူအများစုကိုစစ်ကြည့်လိုက်ရင်တော့ဖြစ်တဲ့လူဆိုတာအများကြီးတိတဲ့များမယ်ပေါ့အဲ့ဒီမှာပြင်းထန်တဲ့လူရှိမယ်အဲ့ဒီမှာတည်ဆုံးတဲ့လူရှိမယ်ကျွန်တော်အနေနဲ့ဒီသတင်းစာအိမ်မှာလည်းဖတ်လိုက်တာကတည်ဆုံးတဲ့လူ80ရာခိုင်နှုန်းကျော်တော့ဒီမှာတကွေးဖြစ်ပြီးတည်ဆုံးနိုင်တဲ့ခြေနေရှိတယ်ဒီမှာအပြင်သိငယ်တဲ့ကလေးသိကြီးတဲ့လူကြီးတောက်စီယူတို့သွေးတို့နှလုံးရောဂါတို့ဝေးရပါနှလုံးရောဂါတို့စတဲ့ခြေကံရောဂါတွေရှိတဲ့လူတွေမှာတော့တကွေးကဘယ်လိုလုပ်ဖြစ်တယ်လဲဆိုတော့ဒီ terminating illness ပေါ့အဆုံးသတ်ပေးတဲ့ရှင်ပွားယောဂမျိုးအနေနဲ့ဖြစ်တာပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဂယုစိုက်တင်တာကတော့ခ
ုနကငယ်လွန်ကြည်လွန်ပြီးတော့စီဂျူတွေ့လို့နှလုံးလိုပြင်းထန်တဲ့ယောဂအခန်းရှိထားတဲ့သူတွေမှာဒီကိုခန်းအားနည်းတဲ့အတွက်သေဆုံးရတဲ့အဆင့်ကိုရောက်နိုင်တာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာရင်ဒီ
ဝန်ဆောင်မှလည်းဒီသေဆုံးမှုလုံများတတ်ပါဝန်ဆောင်မိခင်မှာတုတ်ခွေးဖြစ်မှာလ
ीဟုတ်ကဲ့ဆရာရင်အဲ့ဒီတော့အခုလိုလူတွေကအဓိကထားပြီးတော့ပေါ့ဆရာနော်ကာကွယ်နိုင်မှုအတွက်ဆိုရင်ရောဘယ်လိုအနေထားရှိလဲဆရာသေဆုံးတဲ့အထိစဉ်းစားဖြစ်အောင်
ကတော့ဒီအများမှလည်းပြောထားပြီးသားဖြစ်ပါတယ်ဒီတုတ်ခွေးကဥလွယ်ပေါ့ဒီသလိပ်ထဲမှာချောင်းဆွလိုက်လို့နှာချိလိုက်လို့အမုံမွားလေးတွေကတနည်းအားတနည်းအားလွတ်ဆင်းသွားတယ်။ဒါပေမဲ့တယောက်နဲ့တယောက်ပြောကနည်းနည်းလေးတော့လေးတယ်။အဲဒါကြောင့်အဝေးကြီးတော့မရောက်နိုင်ပါဘူး။အနည်းဆုံး3မီလောက်နီးလို့ရှင်တော့ကူးနိုင်တယ်။အဲဒါပေမဲ့လည်းဒီတုတ်ကွေးပိုးလေးတွေဆင်းသွားတဲ့ဒီသရွေးဆက်ဒီပါတွေကဒီပျက်စီးပျက်စီးအောင်ရှိနေတယ်။ဒါအောင်လူတယောက်ကလက်နဲ့ခိုင်းလိုက်တယ်။ပြီးရင်နှာခေါင်းပစက်ကိုတွတ်ရဆိုလို့ရှိရင်ကူးသွားနိုင်ပါ။တနည်းအားဖြင့်တော့လက်ဆေးတာပေါ့နော်။လက်ကိုမချကနာဆေးတာလုပ်ပြီးခြင်းအားဖြင့်တော့တယောက်တယောက်ကိုယ်ဆက်မှုကာဝယ်နိုင်ပါလေ
။ဟုတ်ကဲ့ဆရာကြီးအခုလို
တတ်တာလူစုလူဝေးဖြစ်တဲ့နေရာတွေရှောင်းတာကိုကအကောင်ကောင်းအောင်အိပ်စက်တာနားယူတာဟာရပြောင်းစားတာဒါတွေကလည်းတတ်ကူကြည့်ပါလား။ဖြစ်တဲ့လူအမှာကလေးဆိုလည်းကြောင်းရယ်မသွားတဲ့သူများကိုကူသွားမှာပေါ့နော်။ချောင်းဆိုရင်နှာခေါင်းနဲ့ပစက်ကိုလက်ကင်မအောင်ဆိုတာအဲမျိုးရတော့လူတိုင်းလိုရမှာပါ။တော့တောက်ကူပြတာတော့ကာဝယ်ဈေးထိုးခြင်းပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့ကာဝယ်ဈေးထိုးတဲ့အကြောင်းလည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာကြီး။
တုတ်ဝေးကာဝယ်ဈေးကနှစ်တိုင်းတစ်နှစ်ကိုနှစ်ချိန်ထပ်ပါအနည်းကဖြစ်ခဲ့တဲ့တုတ်ဝေးခြေတွေမှာမူတည်ပြီးတော့စပတောင်ကျန်းကာဝယ်ဈေးဆိုပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒိုးတွန်းကာလနဲ့ကပ်ညီတယ်ပေါ့နော်အဲ့ဒါတစ်ခါထွက်တယ်။စပမြောက်ချမ်းကာဝယ်ဈေးကတော့ကျွန်တော်နိုင်ငံရဲ့ဆောင်းတွန်းကာလနောက်မှတစ်ခါထွက်ပါကာဝယ်ဈေးထဲမှာဒီနှစ်ကာဝယ်ဈေးဆို H1N1 ပါပါတယ်။အဲ့တော့ဒီကာဝယ်ဈေးထိုးထားခြင်းအပြင်တော့သားတွေရောဆစ်ဆေးအောင်လုပ်ဒီတုတ်ကွေးကိုကာကွယ်လို့ရပါတယ်။ဒါပေမဲ့ထိုးပြီးပြည့်ချက်တော့မကာကွယ်ဘူး။အဲဒါဆိုကာကွယ်မှုရောက်ဖို့ပတ်လောက်ချိန်ယူပါတယ်။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီအနေရရှိတဲ့သူတွေမှာငယ်လွန်ကြည်လွန်ယောဂခံရှိကိုဝင်ရှိတဲ့သူတွေပေါ့နော်။အတွက်ကိုကာကွယ်ဆေးထိုးတာပြင်ခုနကာကွယ်မှုတွေပြင်ပေါ့။ဒီဖြစ်လာတဲ့အခါမှာလည်းဒီသေဆုံးမှုဖြစ်အောင်ဆရာကြီးဘလို့အကြံပေးနိုင်လဲ
။ကာကွယ်ဆေးနေနေလဲဥရာပြထိုးတင်တာတော့ခဏဆိုရဲငယ်လွန်တဲ့လူတွေကြည်လွန်တဲ့လူတွေယောဂခံရှိတဲ့လူတွေကိုယ်ဝင်ဆောင်မိခင်နေတော့ကျမ်းမာရေးဝန်ထမ်းနေစေတက်ကတို့ကျောင်းသူကျောင်းသားတို့ကုနာရုတန်တန်းသားတန်တန်းသူတို့ကုနာနဲ့ထိတွေ့မဲ့လူတွေကတော့ဒီဥစားပေးထိုးရမယ့်လူတွေပါဒီကာဝေးလေးကအမေကကာဝေးလေးစီမံတဲ့မှာနော်နော်ဇေရမပါပါဘူးသူချိန်မှာဒီပုဂ္ဂလိကကဏ္ဍမှာပဲရရှိပါသေးတယ်နော်နော်ဇေရဆေးလည်းပြတ်နေတာတော့ရှိပါတယ်အဲ့တော့ဒါစီတစ်ခုစီတော့ဖြေတော့မဟုတ်ပါဘူးသို့တော်လုံးဝသုံးပွင့်နဲ့ရအောင်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပုံမှန်ကာကွယ်တာနဲ့ကာကွယ်ဆေးထိုးတာဖြစ်ပေါ့နော်အခုလိုဒီအနေရရှိပြီးတော့သေဆုံးနိုင်တဲ့သူတွေအတွက်ဒီယောဂဖြစ်လာလို့ရှိရင်စောစောစီစီပြသနိုင်ပြီးတော့ကုသမှုခံယူနိုင်ရောဆရာကြီးသေဆုံးမှုကရော့နိုင်လား
ရော့နိုင်ပါတုတ်ကွေးဖြစ်တဲ့ဆိုဖြစ်တာနဲ့ဒီနည်းရဆရာဝန်ပြမှာပေါ့နော်ဒီဗိုင်းရပ်စ်ကိုကြောင့်ဖြစ်တဲ့အစာပိုင်းဆိုရင်တော့ကိုယ်လက်ကိုက်ခဲ့တာအတွက်ကိုက်ခဲ့ပြောက်ဆေးဖြားကြဆေးနောက်ဆေးပြောက်ဆေးဓာတ်တွေပြီးရတော့ဒါပေမဲ့ဒီလူတွေမှာနောက်ဆက်တွဲဘက်တီးရီးယားပိုးဝင်မယ်ဆိုဝေးမြင့်ဖြစ်မယ်ဆိုတာကြိုသိလို့ရှိရင်စောစီကြိုပြီးတော့ပရိစီပါစီတွေသုံးတင်လာတွေသုံးထားမယ်ရင်းထန်ဆိုဝေးမြင့်ဖြစ်တဲ့လူတွေဆိုရင်ဒီကလေးအသက်ရှူအားကိုယ်လူချက်တိသွားရတယ်ပေါ့နော်အဲ့လိုတွေစနစ်ကျလုပ်ပြီးရင်တေကျောက်တဲ့နှုန်းကနည်းနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့
ပြရမလို့မဟုတ်ဘူ
းအခုလိုဒီစောစောစီစီပြနိုင်အောင်ပေါ့နော်ဒီတုတ်ကိုလက္ခဏာဖြစ်တာနဲ့စပြတဲ့တဲ့ဘောပေါ့
ဟုတ်ကဲ့ပြနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဟိုတကယ်လို့မပြဖြစ်ရင်တောင်မှဘလို့အစ်စ်ရောက်လာရင်တော့မပြမဖြစ်ပြတဲ့လဲဆရာကြီး
ဒီဖြားကြတယ်ပေါ့ဗျာအဲ့ဒီရတော့တုံးရက်က၅ရက်ဆိုပျောက်သွားတဲ့လေဖြားကြနေတယ်အဖြားကြည့်တဲ့မိန်းနဲ့ဆိုလို့ရှိရင်ရေးကြည့်ပါတယ်အသက်သူကျက်တယ်လို့ဆိုလို့ရှိရင်ရေးကြည့်ပါအဲ့တော့သူကြီးဆိုတော့သွေးပေါင်ငိမ့်ကြတယ်ကလေးဆိုတော့အစားအသောက်ရေမဝင်ဘူးလို့မဆိုဘူးပေါ့အဲ့လိုဖြစ်တဲ့လူတွေကတော့ဒါနောက်ဆက်တွဲဖြစ်တဲ့အဆုပ်ဝေးမိခွင့်နေပြီပေါ့အဲ့ကျတော့ထိရောက်တဲ့ပြည်စီပါစေပေးရတယ်ရင်းကျက်နေတယ်ဆိုလို့ရှိရင်လေပြွန်နေကျင်းလေလေပြွန်ကျဲတဲ့ဆေးပေးရတယ်အောက်ဆီဂျင်ပေးရတယ်အသက်သူအကူဆက်လို့လို့ပေးရတယ်ပေါ့အဲ့လိုလုပ်ပြလိုက်ရရှင်တော့သေပြတဲ့နှုံးကတော်တော်မဲအောင်လုပ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပစင်ချမ်းမာရေးကဏ္ဍကိုနောက်ဆင်ခဲ့ရတာဖြစ်ပါတယ်တိုင်းသတင်းလောအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပြပါမယ်ဒီမတိုင်ခင်တော့ဥအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနောက်ဆင်ရမှာပါလာမယ့်2030ခုနှစ်ရောက်ရင်အိမ်တော်စုတိုင်းလျှက်စစ်တအားသုံးနိုင်အောင်လက်ရှိအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ဒီကိစ္စဟာဘို့အစိုးရတူတွေလှုပ်လို့ရတာမျိုးမဟုတ်ပဲတိုင်းနယ်ပြည်နယ်အစိုးရတွေကိုယ်တိုင်တက်ကြွစွာပါဝင်ဆောင်ရွက်ရမယ့်လုပ်ငန်းဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
စိုးရကြီးစိုးတဲ့အနှစ်30ကျော်ကာလမှာလမ်းဖောက်ကစားဆောက်တာကိုဂုံယူဝင့်ကြွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အအုံရဲ့အရေးအသွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့်134အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြန်ဆိုင်မှုအညွှန်းမှာပေါ်ပြထားပါသေး။နိုင်ငံပေါင်း140မှာမြန်မာတဲ့သာရာ133နိုင်ငံရှိပြီးမြန်မာတဲ့ညံ့တာ6နိုင်ငံသာရှိပါသေး။အာဆီယံ10နိုင်ငံမှာလည်းလက်စစ်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါသေး။ဒါကြောင့်မို့လာမယ့်10နှစ်အတွင်းအိမ်တော်စုအလုံးရက်စစ်မီသုံးနိုင်မဲ့အမျိုးသားရက်စစ်တအားစီမံကိန်း National Electrification Plan အကောင့်ထဲပေါ်ဖို့စီစဉ်နေပါလေ2014မှာအိမ်တော်စု2တန်းကျော်ရက်စစ်မီရနေရက2030မှာအိမ်တော်စု9တန်းကျော်အထိမိပိနိုင်မဲ့ရည်ရွယ်ချက်ဖြစ်ပါလေဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်မဲ့အခမ်းကဏ္ဍကိုအာရှဖောင်ဒေးရှင်းကလွန်ခဲ့တဲ့ဧပြီလကအစီရင်ခံစာထုတ်ပြန်တာပါပဲ
။တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအကဏ္ဍတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစီရင်ခံစာတွေထုတ်ပြန်လာတာ2013ခုနှစ်ကတည်းကဖြစ်ပါတယ်။2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီဘကိုးနဲ့နေပြည်တော်နယ်မြေတွေကိုကွင်းဆင်းလေ့လာတဲ့အပေါ်မှာအခြေခံပြီးဧပြီလမှာအစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်။မြန်မာပြည်မှာပြစ်စစ်ဓာအားသုံးဆွဲမှုမမျှမတဖြစ်နေတာကြားလှပါပြီ။တပြည်လုံးသုံးတဲ့လျှက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျှက်စစ်ဓာအားသုံးသူ40ရာခိုင်နှုန်းတောင်မရှိတာတွေ့ရပါတယ်။ဓာအား56ရာခိုင်နှုန်းကိုရေအားလျှက်စစ်ကရရှိပြီး41ရာခိုင်နှုန်းကိုတော့သဘာဝတန်းဝိကရယူတာဖြစ်ပါတယ်။ကြောင်မီးသွေးသုံးဓာအားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာအားက100ခိုင်နှုန်းသာရှိပါတယ်။6တွေ့ရသည်မှာရေအားလျှက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ
်။လျှက်စစ်ဓာအားကိုအစိုးရကအရှုံးခံပြီးပြန်ပြူးနေတယ်မို့သုံးဆွဲတဲ့အိမ်တော်စုများလေလေရှုံးတဲ့ပမာဏလည်းများလေလေဖြစ်ပါတယ်။ဒီနေ့ထဲမှာဒေါ်လာတန်း1000လောက်အစိုးရကစိုက်ရလိမ့်မယ်လို့ကမန်းပါလေ။ဒီတိုင်းရေရှည်ဆက်သွားလို့မဖြစ်နိုင်ပါဘူး။အခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွမ်းအင်နဲ့ဆိုင်တဲ့လုတ်ပိုင်ခွင့်အသင့်အသင့်ရှိပါတယ်။လုတ်ပိုင်ခွင့်ဘောင်ထဲကနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါပဲ။ကျေးရွာ6400ရှိတဲ့အနေနဲ့600ခန့်နှုန်းကသာလျှက်စစ်တအားပေးနိုင်ပါတယ်။ဒီဇယ်နဲ့ရေအားလျှက်စစ်အသေးစားအသုံးများပါတယ်။ရှမ်းပြည်နယ်မှာရေအားလျှက်စစ်အသေးစား5000ကျော်ရှိတာကိုဥပမာပေးပြီးမီဂါဝတ်30မကျော်တဲ့မိဆက်တိဆောက်တာဟာစီးပွားရေးအတွက်ချိန်ကြိုက်တယ်လို့ဆိုပါတယ
်။ထိုင်းနိုင်ငံမှာလျှက်စစ်တအား20ရာခိုင်နှုန်းကိုမီဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။လျှက်စစ်စွမ်းအားထုတ်လုပ်မှုနဲ့ဖြန့်ဖြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန့်မှုသုံးပြီးကြိုးကင်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာဘဏ်ရဲ့စီမံကိန်းနဲ့ဂျပန် JICA ရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်တော်စုတိုင်းလျှက်စစ်ဓာတ်အားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှာစီမံကိန်းမရှိပါဘူး။ဒါကြောင့်တိုင်းနဲ့ပြည်နယ်အစိုးရတွေကိုလုတ်ပန်ခွင့်ပိုပေးဖို့အာရှဖောင်ဒေးရှင်းကအကြံပြုထားပါတယ
်ဘဟုအစိုးရအတီးပြုခြင်းနဲ့အကောင့်တွေပေါ်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတာဝန်ခံမှုဝင်လင်းမြင်သာမှုသဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းမဲ့တဲ့အစီအလာရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလို့ကြပါဘူးတိုင်းနယ်ပြည်နယ်အသီးသီးရဲ့လူအချက်နဲ့အညီအကောင့်တွေပေါ်နိုင်မဲ့အသေးစားဓာတ်အားစီမံကိန်းတွေကိုဘဟုအစိုးရဌာနတွေလုံးမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါလေပုဂ္ဂလိကကန္တာကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးချင်းရှိတဲ့ဝန်တန်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါတယ်မြန်မာဘက်ကလုတ်ကျင်ကန့်ကျင်စိတ်ရှိကြပေမဲ့စွမ်းအင်ထုတ်လုပ်ဖြန့်ဖြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နှောင့်နှေးကြံ့ကြာနေရပါလေမေယောင်ကြီးဆိုလာဒါအားလုတ်ကျင်တဲ့နိုင်ငံခြားကုမ္ပဏီတစ်ခုဟာသက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါတယ်။ လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီအိမ်နဲ့ကိုလေ့လာဖို့အတွက်အတိပြုချက်ယူရတာလနဲ့ချီပြီးကြတယ်လို့ဆိုပါတယ်။ဒါကြောင့်အသေးစားတအားပေးလုပ်ငန်းဆိုင်ရာအတတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဒီမရေ30ချက်အစီအစဉ်ကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတူဆက်ပြီးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်းပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မျိုးပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေတာကန်တွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပတ်အပါအဝင်တက်ကြီးရွယ်အို10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကဲထုတ်နိုင်ခဲ့ပါတယ် ICRC ကနေကဲထုတ်လာသူတွေဟာဘူဒီတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရစွန့်ခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြံရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRC ကခေါ်ဆောင်ခဲ့ပြီးဝူဒီတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား43ဦးသေဆုံးခဲ့ရပြီးမြို့နယ်ရှစ်ခုမှာစစ်ပြေးဒုက္ခသည်9,500ကျော်ရှိနေပြီဖြစ်တယ်လို့ရခိုင် Ethnic Congress ကဇူလိုင်လ30ရက်နေ့အထိကြောက်ယူထားတဲ့စီးရင်တွေအရသိရပါဗျ
။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလောဝါမျိုးသက်စီမံကိန်းမှာမြေခွက်တွေချထားပေးဖို့စီစဉ်နေတယ်လို့ချင်းမြင့်နဲ့ဆိုရဖွဲ့ကပြောပါတယ်။ချင်းမြင့်နဲ့ဆိုရဖွဲ့ဟာပလောဝါမျိုးနယ်မှာမျိုးသက်စီမံကိန်းအကောင်အထည်ပေါ်ဆောင်ရွက်လေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမျိုးသက်စီမံကိန်းမှာမြေခွက်ချပေးမှာဖြစ်တယ်လို့ချင်းမြင့်နဲ့ဆိုရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းမြင့်နဲ့ဆိုရရဲ့စည်ရင်ရပလောဝါမျိုးနယ်မှာစစ်ဘေးရှောင်ပြည်သူ2,400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်နဲ့မြေတွေကိုတပတ်တပ်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားတယ်လို့နိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောဆာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။တမတော်ရဲ့တပတ်တပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း60ကြော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF TNL ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ဒေသတွေကတော့ TNL လှုပ်ရှားရဒေသတွေမှာဖြစ်ပွားနေတာဖြစ်ပြီးတမတော်တိုက်ရင်တွေက TNL လှုပ်ရှားနေရတွေကိုတက်လာတဲ့အတွက်တိုက်ပွဲတွေဖြစ်ပွားရတယ်လို့ TNL သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုသားအကျော်ကပြောပါတယ် အပြည့်ရထားတဲ့စစ်တိုင်းငါးတိုင်းထက်ကအရှေ့မြောက်ပိုင်းတိုင်းနယ်မြေထဲမှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းလက်နက်ကင်ဖွဲ့စည်းတွေကစီကံဖောက်ဖျက်တဲ့အတွက်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားရကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်
ပြည်သူတွေအနေနဲ့အိမ်ထောင်စုစည်းရင်းနိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျားပွဲစားတွေကနေတစ်စစ်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝေမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြဝန်ကြီးဦးထွန်းမင်းအောင်ကပြောပါရယ်ဇူလိုင်လ29ရက်နေ့ကလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဆိုင်ရာမွန်ပြည်နယ်ဦးစီးမှုရုံးမှာတက်ဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံစဉ်မှာပြောခဲ့တာပါပြည်သူတွေနားမလည်တာတွေကိုအစဉ်ပြေပြေမေးမြန်းနိုင်ဖို့မြို့နယ်လမ်းဝကရုံးတိုင်းမှာ information counter ထားရှိဖို့စီစဉ်နေပြီးမှတ်ပုံတင်ရမယ့်ရက်ချိန်ကိုတိုကင်စနစ်နဲ့မြို့နယ်ဦးစီးမှုကတခါတည်းသတ်မှတ်ပေးရမယ်လို့ပြောပါတယ်လက်ရှိအနေအထားမှာပိတ်ဆံပေးမှမတ်ပုံတင်ချက်ချင်းရတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ကျေးလက်ပြည်သူတွေမှာရုံးပိုင်းဆိုင်ရာကိစ္စရပ်တွေနားမလည်ကြတဲ့အတွက်ကြားရတဲ့အစဉ်ပြေအောင်ဆောင်ရွက်ပေးတဲ့ပွဲစားတွေကိုအားကိုးနေကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်အရှိပိုင်းမိုင်းပြည်မြို့နယ်ရန်ခမ်းအုပ်စုကအသက်52နှစ်အရွယ်ဒေသခံမျိုးသားသူကိုတနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးစာချုပ် NC လက်မှတ်ရေးသူသားတဲ့ RCSS SSA ဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမိုင်းပြည်မြို့အခြေစိုက်စစ်ပြူဟာကမူရေးစေဝါမှုနဲ့ဖမ်းဆီးလိုက်ပါတယ်။နန်းတက်ရွာသားဦးနန္တိယကိုမိုင်းပြည်ခြေစိုက်စိုးရသားကနေဇူလိုင်လ10ရက်နေ့ကဖမ်းဆီးရိုက်နှိုက်ချုပ်နှောင်ဆွေးဆီးခဲ့ပြီးဇူလိုင်လ28ရက်နေ့မှာမူရေးစေဝါလက်ဝဲတွေ့ရှိမှုနဲ့မိုင်းပြင်းရဲတပ်ဖွဲ့ထံလွှဲအားလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရှမ်းပြည်သမတော် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်ဦးကတော့ဒီလောက်ရဟာ RCSS နဲ့လူထုကင်းကွာအောင်တပ်ဘက်ကနေရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလို့ရှုတ်ချလိုက်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90တော်ကဘိုးဝါပိုင်လယ်ယာမီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမကျေနပ်လို့ဇူလိုင်လ31ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်အစိုးရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလွတ်မြေလပ်မြေရိုင်းဥပဒေနဲ့သိမ်းဆည်းသွားတော့ကိုစန့်ကျင်ကန့်ကွက်တာကြောင့်ဇာနာဖို့ထုတ်ရတာဖြစ်တယ်လို့ဇာနာဖို့ထုတ်မှုကဥဆောင်တဲ့ဥရုံဘိန်းကပြောပါတယ်
သူတို့ပြောတာတော့ချင်းပြည်နယ်မှာဖူဖိုးပိုင်မြေမရှိဘူးဆိုပြီးတော့ပုံစံခုနည်းလည်းမရှိကြဘူးဒါတော့ပုံစံတည်ရှိတယ်လို့လည်းမင်းတို့ပုံစံတည်တရားမဝင်ဘူးပုံစံတငါပုံစံတရားငါရှိစုလေမင်းတို့ပုံစံတရားငါတရားမဝင်ဘူးဆိုပြီးတော့ပြောပြီးအဲ့ဒီပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအရှေ့အမေရှင်းဌာနထုတ်ပေးတဲ့ဟာပဲအဲ့ဒါကိုတရားမဝင်ဘူးဆိုပြီးတော့တို့ဒီတိုင်းအတင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ချင်းမြင့်နယ်မှာအနယ်ဒီဆွေရသက်လာပြီးနောက်ပိုင်းကစပြီးဧက686ခန့်ကျယ်ဝန်းတဲ့မြို့သစ်စင်ပိုင်းကိန်းဧရိယာကိုစတင်အကောင်အထည်ဖော်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကောင့်တွေပေါ်ဆောင်တဲ့နေရာဟာဘိုးဘွားပိုင်နေမြေဖြစ်တယ်လို့ဥရုမိန်ကဆက်ပြောပါတယ်
အခုကျွန်တော်ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်တို့နေပြီးတမတ်ပြည်သားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
းအခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘိုးဘွားပိုင်နေမြေမဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆွတ်တွေဝန်ကြီးဦးရွှေတီးဦးကပြောပါတယ်
ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအရှိခံဥပဒေပေါ်မှာတုံးဆက်ခွင့်ကိုဖိုင်ရင်နိုင်ငံတော်ဒီမိအားလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေတို့အတွင်းရှိတရားများကပစ္စည်းအားလုံးရဲ့ပြင်းချင်းပိုင်ချင်းဖြစ်ပြီးဆိုတော့အရှိခံဥပဒေမှာပေါ်ပြထားတယ်နော
်ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလန်မျိုးသွားကလန်းနဘေးကောက်ကွင်းဒီမှာချင်းမြင့်တဲ့ဆိုးရကနေဧက686နဲ့အကောင့်တွေပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးအဂိုလာရှိရနေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုးရကနေတတိပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါ်အောင်ဆန်းစုကြည်အစိုးရအနေနဲ့21ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဘုံမူကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ
်ဟုတ်ကဲ့တော့ဟောပါနာစီမတိပါ
RCSS SSA အနေနဲ့လှုပ်လှိတဲ့မြို့သားရေးဆွေးနွေးပွဲလဲဖြစ်မြောက်အောင်မြင်အောင်ငင်းချမ်းရေးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလမ်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပို့ပြီးတော့ကောင်းတာပေါ့
တို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့စည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစေလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့စည်းမှလှုပ်ရှားတဲ့ယင်းဟန်ဖာကပြောပါတယ
်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့စည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတော့ယုံကြည်
RCSS SSA က MCS အချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
RCSS က NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲဆိုကြဲက RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
။ RCSS အနေနဲ့ရှမ်းမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကိုဦးဆောင်ကျင်းပမယ်ဆိုရင်မိုင်းပန်သို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူဦးရေလည်းအယောက်900ထက်မပိုရဘူးလို့ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ဒီနေ့အထိရှားအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးပါဘူ
း။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ကတိုက်ပွဲအတွင်းပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်ဦး၁၀ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကနေကယ်ထုတ်ခဲ့ပါရယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြောင့်နေရာစွန့်ခွာခဲ့ကြရတဲ့စစ်ပေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလတ်ဝမြို့တစ်စီမံကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါရယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။တော်ရရှိနေနေနဲ့ကျွန်တော် VOE ကိုအင်တာနက်ကနေဝေဖန်ချန်ပေးစာတွေပြပို့လို့တဲ့တော်ရရှိနေနားဆင်လို့တဲ့တိတိချင်းနေတောင်းချင်တယ်ဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပြပို့ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွင်းချင်တယ်ဆိုရင်တော့ကျွန်တော်ရဲ့ရုံးဖုန်းနံပါတ်က0932318554ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတက်လက်ကြီးညာပေးမှာဖြစ်ပါတယ်
2020 American သမ္မတရွေးကောက်ပွဲမှာသမ္မတ Donald Trump နဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်တွေရှီရန်ရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ဟာပါတီရင်းကပြန်ပြတ်ကိုယ်စားလှယ်နဲ့စကားဆက်ထိုးပွဲအတွင်းအပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝင်ရှင်ကိုခက်တင်မှုရွေးကောက်ပွဲဝင်မှာဖြစ်တဲ့အကြောင်းမနေ့ကမီရှိဂန်ပြည်နယ် Detroit မြို့က Democratic ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားဆက်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုခဲ့တာပါ။လူပေါင်း1800ကျော်သေဆုံးခဲ့ရတဲ့ဒီ Ebola ကူးစက်မှုဖြစ်နေတာကိုကျမ်းမာရေးတာဝန်ရှိသူတွေဟန်တာကိုကြိုးပမ်းနေချိန်မှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရဲ့နယ်စပ်ကိုရဝမ်ဒါနိုင်ငံကဒီကနေ့ယာယီပိတ်ခဲ့ပါတယ်။ကွန်ဂိုနိုင်ငံကိုမာမြို့မှာအီဘိုလာကူးစက်မှုစစ်ဆေးတွေ့ရှိခဲ့ပြီးနောက်နယ်စပ်ချင်းထိစပ်နေတဲ့ခီးစံရီမျိုးကိုဖျက်ဆီးသွားလာသူအများစုကိုအာဏာပိုင်တွေကတားဆီးခဲ့တာဖြစ်တဲ့အကြောင်းကိုယ်တိုင်တွေ့ရှိသူတွေကပြောပါတယ်။ယမန်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့အေရီမျိုးမှာစီးပြာခန္ဓာတစ်ခုကိုလေကြောင်းကတက်ခဲ့မှုကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ဒီမထိုင်ငယ်စောရဲမှာတော့ကလည်းမြို့ရင်းကရဲစခန်းတစ်ခုကိုအသေးခံဘုံခွဲတက်ခတ်မှုကြောင့်လူဆဲရောက်ထဲမှနေသေဆုံးခဲ့ရတာပါ။ UN နိုင်ငံခြားရေးဝန်ကြီးပေါ်အမေရိကန်ပြည်ထောင်စုကတက်ခတ်အရေးယူတဲ့ကိစ္စဟာကလေးဆန်နဲ့လုပ်ရဖြစ်တဲ့ကြောင်း UN သမ္မတဟာဆန်ရူဟာနီကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကျူတင်ကန့်သတ်ချက်တွေမထားပဲ UN နိုင်ငံနဲ့ဆွေးနွေးလို့ရတယ်ဆိုပြီးအမေရိကန်ဘက်ကပြောဆိုနေတဲ့အချိန်မှာပဲနိုင်ငံခြားရေးဝန်ကြီးကို တက်ခတ်ရေးယူလိုက်တာဖြစ်တဲ့အကြောင်းရုံးမြင့်တညာကမင်းငွန်းပြောကြရမှာဤရန်သမရရူဟန်ကထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Voidex ဇောင်းချုပ်ဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ 9.25 32 51 နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်တို့ရရှိပြီးအားလုံးရှင်လန်းချမ်းမြေ့ကြပါစေ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဂျန်နိုင်ပါ
This program has come to you from the Voice of America, Washington.